ဒီနေ့အောက်တိုဘာ16ရက်နေ့ဟာကမ္ဘာစားနပ်ရိက္ခာနေ့ဖြစ်ပါတယ်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ FAO ကတော့ကမ္ဘာမှာစားနပ်ရိက္ခာချက်တဲမှုကိုအစိုးရအောင်ထပ်ကြုံရမယ်ကိန်းစိုက်နေတယ်လို့သတိပေးလိုက်ပါတယ်ကမ္ဘာမှာအစာရေစာငတ်မွတ်သူဥယျာဟာဒီနေ့2022ခုနှစ်နှစ်ဆမှာ282တန်းကနေအခုအခါမှာတော့345တန်းကိုမြင့်တက်သွားတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ကပြောပါတယ်အခုညီလိုအပ်သူ112တန်းကိုကူညီထားပြီးတော့ဒီနှစ်ကုန်မှာ153တန်းထိကူညီပေးနိုင်ဖို့မျှော်လင့်ကြောင်းဒီအတွက်ရန်ကုန်ငွေအမေရိကန်ဒေါ်လာတန်း14000လိုအပ်တယ်လို့ဆိုပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ကောက်ပဲသီးနှံပျက်စီးမှုတွေကြောင့်ကမ္ဘာတော်မှာရှိတဲ့လူသားပေါင်းများစွာဟာအစာမစားနိုင်ဘဲနဲ့အငတ်ဘေးနဲ့ကြုံရပြီးတော့အတော်များများဟာလည်းအာဟာရမပြည့်ဝတဲ့တန်းကိုခံရပါတယ်။ကမ္ဘာပေါ်ကအစင်းရဲဆုံးလူဦးရေရဲ့80ရာခိုင်နှုန်းဟာကျေးလက်ဒေသမှာနေကြတာဖြစ်ပြီးတော့သူတို့ဟာတဘောဘေးအန္တရာယ်နဲ့လူတွေကြောင့်ဖြစ်လာတဲ့ဘေးဒုက္ခဒဏ်တွေကိုအဆိုးအဝါဆုံးခံရသူတွေဖြစ်တယ်လို့ကုလသမဂ္ဂရဲ့ကမ္ဘာအစန်းအိခါနဲ့လေယာဆိုင်ပြည်အဖွဲ့ FAO ကပြောပါတယ်အာဖရိကတိုက်ရှေ့ပိုင်းဒေသတစ်ခုလုံးမှာဆိုရင်လည်းလူဦးရေ0.2%တောက်ဟာလုံခြုံစိုးရိမ်စရာကောင်းလောက်အောင်စားနပ်ရိက္ခာမလုံလောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ထောက်သွေပြီးမူးခေါင်တဲ့ဒေသလူသားချင်းစာနာမှုဆိုင်ရာကိုရ Asian ကပြောပါတယ်ခင်ဗျာ